သွေးလွန်တုပ်ကွေးအပါအဝင်ခြင်ကနေတဆင့်ကူးစက်တဲ့ရောဂါတွေရဲ့ထိန်းချုပ်မှုအန္တရာယ်ကြီးထွားလာတာကိုတုံ့ပြန်ဆောင်ရွက်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအစီအစဉ်တရက်ကိုကြာတာပတင်းတွေကစတင်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းသွေးလွန်တုပ်ကွေးနဲ့ခြင်ကနေကူးစက်တဲ့ရောဂါတွေအလင်းမြန်ကူးစက်ပြန့်ပွားမှုဇက်တိုက်မြင့်တက်လာနေတာကိုစိုးရိမ်ရတဲ့အခြေအနေဖြစ်ပြီးဒါကိုဂန္ဓာအားလုံးနိုင်ငံအားလုံးပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့လိုပါတယ်လို့ WHO ရဲ့ညွှန်ကြားမှုချုပ်ဒေါက်တာ Tedros Ghebreyesus ကပြောဆိုခဲ့ပါတယ်2022ခုနှစ်ကတည်းကစတင်ပြီးကူးစက်ခံရမှုဟာနှစ်စဉ်နှစ်ဆတိုးလာခဲ့တယ်လို့ WHO ကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လအထိတကမ္ဘာလုံးကူးစက်ခံရသူ 12.3 သန်းရှိခဲ့ပြီး 6,000 ကျော်သေဆုံးခဲ့တယ်လို့လည်းဆိုပါတယ်။သွေးလွန်တုပ်ကွေးတိုက်ဖျက်ရေးမှာအလုံးပါဝင်ဖို့လိုပါတယ်လို့ WHO အကြီးအကဲကပြောပါတယ်။ကမ္ဘာလုံးဆိုင်ရာအစီအစဉ်တွေထဲမှာအစိုးရတွေလှုပ်ဆောင်မှုအဓိကအချက်၅ချက်ကိုတိုက်တွန်းထားပါတယ်။အရေးပေါ်ညှိနှိုင်းဆောင်ရွက်မှုအစီအစဉ်အလုံးပူးပေါင်းဆောင်ရွက်ပြီးယောဂဖြစ်ပွားမှုကိုသိရှိအောင်လုပ်ခြင်း၊စောင့်ကြည့်ခြင်း၊ရောက်ရာတွေအတွင်းကာကွယ်ခြင်းတုံ့ပြန်ဆောင်ရွက်မှုအစီအစဉ်ဖြားနာမှုတွေကိုကာကွယ်နိုင်ဖို့ကုသမှုအစီအစဉ်တွေတုံ့ပြန်ဆောင်ရွက်ခြင်းစတာတွေကိုလှုပ်ဆောင်ဖို့ WHO ကတိုက်တွန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာအစီအစဉ်အတွက်လာမယ့်နှစ်မှာဒေါ်လာ55သန်းလောက်လိုအပ်မယ်လို့လည်း WHO ကပြောဆိုထားပါတယ်။